မြန်မာနိုင်ငံမှာဖေဖော်ဝါရီ1ရက်မှာအာဏာသိမ်းခဲ့ပြီးဆန္ဒပြပြည်သူတွေအသက်ပါဆုံးပါတဲ့အထိရရဆက်ဆက်နှိမ်နှင်းနေတဲ့မြန်မာစစ်တပ်ပိုင်းစီးပွားရေးလုပ်ငန်းကြီးတွေကိုအမေရိကန်ပြည်ထောင်စုကရဗြိတိန်အစိုးရကပါအရေးယူဒဏ်ခတ်မှုတွေချမှတ်ခဲ့ပါတယ်။မြန်မာစစ်တပ်ဟာဆက်ဆုပ်ရွှန်းရှားပွဲအကြမ်းဖက်မှုတွေနဲ့မတရားပြုကျင့်နေတယ်လို့အမေရိကန်အစိုးရကပြောဆိုလိုက်ပြီးအမေရိကန်ဗန်နိုင်းဝန်ကြီးဌာနကလည်းမြန်မာစစ်တပ်ထိန်းချုပ်ထားတဲ့မြန်မာစီးပွားရေးဥပိုင်လီမိတက်နဲ့မြန်မာစီးပွားရေးကော်ပိုရေးရှင်းတို့ကိုပြစ်မှတ်ထားအရေးယူခဲ့တာဖြစ်ပါတယ်။ဗြိတိန်အစိုးရကလည်းမြန်မာစီးပွားရေးဥပိုင်လီမိတက်ပေါ်အလားတူအရေးယူဒဏ်ခတ်ခဲ့ပြီးမြန်မာစစ်တပ်ဟာရွန်ဂျာမွတ်စလင်မျိုးပေါ်အကြီးကျယ်လူခွင့်ချုပ်ဖောက်ခဲ့တယ်လို့ပြောပါတယ်။မြန်မာစီးပွားရေးခန္ဓာမှာအတော်များများထိန်းချုပ်ထားတဲ့ဒီစီးပွားရေးလုပ်ငန်းကြီးနှစ်ခုကတာဝန်ရှိသူတွေစီကတော့တုံ့ပြန်ပြောဆိုမှုတစ်စုံတစ်ရာမတွေ့ရသေးပါဘူး။အခုလိုအမေရိကန်ကမြန်မာစီးပွားရေးဥပိုင်နဲ့မြန်မာစီးပွားရေးကော်ပိုရေးရှင်းတို့ပေါ်ပြစ်မှတ်ထားအရေးယူမှုအတွက် HRW လူခွင့်စောင့်ကြည့်အဖွဲ့ကြီးကကြိုဆိုလိုက်ပါတယ်။ Global Witness လူခွင့်အဖွဲ့ကြီးကလည်းဗြိတိန်နေနဲ့မြန်မာစီးပွားရေးကော်ပိုရေးရှင်းကိုပါအရေးယူဖို့အတွက်တိုက်တွန်းလိုက်တယ်လို့EU ဥရောပတမကအနေနဲ့မြန်မာစစ်တပ်ရဲ့စီးပွားရေးလုပ်ငန်းတွေပေါ်မှာပြစ်မှတ်ထားအရေးယူဖို့တိုက်တွန်းခဲ့ပါတယ်။